ရခိုင်ပြည်နယ်တောင်မိုင်းတန်တွဲမြို့နယ်အတွင်းကစစ်ကောင်စီရဲ့တခုတည်းသောလက်ချံမောင်းရွှေလေးရေတပ်စခန်းကိုအရခတပ်တော်အေကမနေ့ကသိမ်းပိုက်လိုက်ပြီးတော့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ရေတပ်အနီးအနားကိုစစ်ကောင်စီလေကြောင်းကနေဒီနေ့ပုံချဲတိုက်ခိုက်နေတာလို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်မနေ့ညနေပိုင်းကလည်းအေထင်းချုပ်ထားတဲ့ရသေတောင်မြို့နယ်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရသားနှုတ်တေဆုံးပြီး၄ဦးထဏ်ရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့လာတယ်ကိုကိုစောဝန်လိုင်းပြောပြပေးပါဦးခင
်ဗျ။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကစစ်ကောင်စီရဲ့လက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအာရခတပ်တော် AA ကမနေ့ကသိမ်းပိုက်လိုက်ပြီးလို့ဒေသတွင်းသတင်းဌာနတွေမှာဖော်ပြထားတာတွေ့ရပေမဲ့ AA ကတော့ဒီကိစ္စနဲ့ပတ်သက်လို့အတိအပြည့်ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့လည်းအခုလိုသတင်းတွေထွက်ပေါ်ပြီးနောက်မှာတော့မောင်ရွှေလေးရေတပ်စခန်းအနီးမှာရှိတဲ့မော်ယုံကျေးရွာကိုစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်တေဆုံးသူ10ခန်းနဲ့ချီရှိတယ်လို့တန်တွဲမြို့နယ်ကစစ်ဘေးဒုက္ခသည်အမျိုးသမီးတူကပြောပါတယ
်။မြန်မာတည့်ရတဲ့လောက်ပြောရရင်တော့ဒီနေ့မနေ့ပိုင်းလောက်မှာပေါ့နော်ရေတပ်နားမှာရှိတဲ့မော်ယုံကိုလာပြီးတော့ပုံကျဲတာမျိုးရှိတယ်လို့ပြောတယ်ဒီရင်းနဲ့လေ။ပုံကျဲတဲ့ခါကျတော့ဒီအယောက်30လောက်ပေးတယ်လို့ပြောတယ်။ဒါပေမဲ့အဲ့အယောက်30ကညီမတို့ကအယသားပြည်သူထိခိုက်တာလားဗာညာသားလဲအတိအကျမသိရဘူး။ဘာလို့လဲဆိုတော့ဒီပေါ့နော်တန်တွဲမျိုးပေါ်ကနေပြီးတော့အခြားသွားပြီးတော့ဖုန်းလာဆက်တဲ့လူတယောက်ရှိလို့ပေါ့နော်အဲ့လူစီကနေညီမတို့ကတဆင့်ပြန်ကြရတာဆိုတော့လေဟိုဘာသတင်းကိုမှအတိအကျမသိရအောင်ဖြစ်နေတယ်ရှင်ဟုတ
်အာရခတ်တက်တော် AA ကတော့အရေးတက်စကန်းသိမ့်ပက်လိုက်ပြီဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်တစုံတရာအတီးပြုတ်ထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီအနေနဲ့လက်ရှိပြင်းထန်နေတဲ့ရခိုင်တိုက်ပွဲတွေမှာလေကြောင်းနဲ့ရေကြောင်းကိုအဓိကထားပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်ပါတယ်ဒါအပြင်မကြာခဏဆိုလိုပါတိုက်ပွဲမှာမရှိတဲ့နေရာတွေကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာရေတပ်သင်္ဘောတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရသာထိခိုက်တိုက်ဆုံမှုတွေလည်းရှိနေပါတယ်။မနေ့ကလည်းစစ်တွေမျိုးအနီးပင်လယ်ပြင်မှာရှိနေတဲ့ရေတပ်သင်္ဘောတွေကနေရသေးတောင်မျိုးနယ်မိုးဆဲကျွန်းစားပြင်းကြီးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အရသာ2ဦးတိုက်ဆုံပြီးတော့4ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရခိုင်ဒေသခံလူငယ်တဦးကပြောပါတယ်
။ဆိုတော့ဒီမနေ့ကပို့လေဒီရသေးတောင်မှာဒီညနေဒီညင်းပေါ်လေညစ်စစ်နိုင်လာရှိမယ်ပေါ်လေဒီစိတ်ကုန်စီမျိုးဒီလိုမျိုးမရှိတဲ့စိတ်ကုန်စီမျိုးကလည်းလည်းဒီပြေလေလို့အဲ့ဒီရမှာညင်းစစ်တန်တော့မလည်းလည်းဒီစားတယ်ပေါ်လေဆိုတော့ဒီအဲ့ဒီမှာဒီဒေသခံတွေရသေဆုံးပြီးတော့ဒီအလေးရလာတန်ရသေဆိုသိရတယ်ပေါ့ဆိုတော့အဲ့ဒီချင်းမှာတော့ခလင်းကြီးတည်းပါတယ်လို့သိရတယ်ကြဟုတ
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်ကိုလကျော်ရှိလာပြီဖြစ်သလိုရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့တို့ကိုသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာတော့မောင်တော်နဲ့စစ်တွေမြို့နယ်တစ်ခုသာသိမ်းပိုက်ဖို့ကြံရှိနေတာပါ။အဲ့ဒီထက်ကမောင်တော်မြို့နယ်ကိုတော့ AA ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးမြို့တွင်းတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေပါတယ်။ဒါ့အပြင်မောင်တော်မြို့နယ်အတွင်းမှာအရသာအတော်များများကိုစစ်ကောင်စီနဲ့စစ်ကောင်စီတင်နန်းပစ်ထားတဲ့ရိုဟင်ဂျာလက်နက်ကိုင်တွေကလူသားတိုင်းကအဖြစ်ပိတ်လောင်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့လည်း AA ကထုတ်ပြန်ထားပါတယ်ခင်ဗျာ။